Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VO American တန်ရဲ့2024ခုနှစ်ဇူလိုင်လ6ရက်စနေညမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။အတန်ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလိုက်မီတာ190လို့ပြင် Facebook နဲ့ YouTube တို့ကနေပါရုပ်သံနဲ့တွဲဖက်ပြီးတော့ဓာတ်ရိုက်တင်ဆက်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တဲ့ရသတင်းတွေကိုကိုစီသူနဲ့ပဲပြောပြပေးမှာပါဒီနေ့အထူးခြားဆုံးသတင်းတွေကတော့ဗြိတိန်ဝန်ကြီးချုပ်တဲ့ကီယာစတမာကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးမယ်လို့သတင်းစာရှင်းလင်းလိုက်ပါတယ်။နောက်အီရန်သမ္မတသစ်ဖြစ်မဲ့ဖြစ်ဖြစ်ပြောင်းလဲလို့သူမာဆုဒ်ဘဇက်စကီယန်ကတော့ခက်ခဲတဲ့လမ်းကိုပြည်သူတွေနဲ့အတူဖြတ်မယ်လို့ပြောလိုက်ပါတယ်။နောက်မြန်မာစစ်ကောင်စီဒုကောက်ဆောင်ဒုဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုအစိမ်းရောင်ဖိုရန်တက်ဖို့ဒီနေ့ရောက်ရှိနေပါပြီ။အခုလိုသတင်းနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုစီသူရေ
ဟုတ်ကဲ့ပါကိုဝင်းမေးအခုညပိုင်းနားဆင်ရမယ့်အထက်မှာတော့ဝင်းနီမိတ်တာယုံဆရာတော်ကြည်တင့်ပြီးတော့ပြန်လည်တော်မူခဲ့ခြင်းကသာသနာလောကနဲ့မြမနိုင်ငံရေးကိုဘလောက်ထိခိုက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့
ဘလောက်ကိုပဲအန္တရာယ်လက်ဒကန်းဖြစ်နေတယ်ပေါ့မြေသူအတွက်ကိုမဆိုထိန်းချောက်နိုင်တယ်ဆိုတဲ့ဟာကိုတော့ဘုန်းတော်ကြီးလောကပို့ပြီးတော့သတိပြုမိသွားတယ်လို့ကျွန်တော်ထင်ပါတယ်
ကနေဒါနိုင်ငံကနိုင်ငံရေးနဲ့ဘာသာရေးဆိုင်ရာအထူးပြုလေ့လာနေတဲ့ကိုထက်မင်းလွင်ပြောသွားတာပါဒီကြောင့်ဆွေးနွေးခန်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်နောက်ဆုံးရသတင်းတွေနဲ့အတူစနေနေ့ညတိုင်းတင်ဆက်ပေးနေကြတို့အတန်စီစဉ်ဒီမိုကရေစီလူ့ခွင့်ရင်နဲ့ခေပြိုင်ကွာအာရှနိုင်ငံရေးလေယာစီးပွားဥရုယာတီနဲ့သတင်းတွေကတူတာအစီအစဉ်တွေကိုဇက်တိုက်ကြည့်ရှုနားဆင်ရဖို့ရှိပါတယ်အပတ်စဉ်စီစဉ်တွေမတိုင်ခင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်စီတူနဲ့ကိုဝင်းမင်းတို့ကတူပူတွဲပြောပြပေးမှာပါခင်ဗျာ
ဒီတိန်ဝန်ကြီးချုပ်တစ်ဖြစ်လာတဲ့ Kia Starmer ကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးသွားမယ်လို့ပြောလိုက်ပါတယ်။ဒီတိန်ဆိုရသည့်အတွက်ပထမတာဝန်ကလုံခြုံရေးနဲ့ကာကွယ်ရေးဖြစ်တယ်လို့ဝန်ကြီးချုပ်တစ် Starmer ကပထမဆုံးဒီနေ့စနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။ NATO စီးရေးမဟာမိတ်အဖွဲ့နဲ့ Ukraine ပေါ်ဆက်ပြီးထောက်ခံသွားမှာဖြစ်တယ်လို့လည်း Cabinet ဝန်ကြီးအဖွဲ့အစည်းအဝေးပြုလုပ်ပြီးမှဝန်ကြီးချုပ် Starmer ကပြောပြီးအခုလိုဆက်ပြောခဲ့ပါတယ
်It is for me to be absolutely clear that the first duty of my government is security.
NATO အဖွဲ့အတွဲအရေးကြီးတဲ့စီဝေးပွဲဖြစ်တယ်လို့လုံခြုံရေးနဲ့ကာကွယ်ရေးဟာသူတို့အစိုးရအတွက်အဓိကဦးစားပေးဖြစ်တယ်ဆိုတာကို Washington မြို့တော်မှာကျင်းပမဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးညီလာခံမှာအသေးချာပြောပြခွင့်ရနိုင်ဖို့အတွက်လည်းအရေးကြီးတယ်လို့ဝန်ကြီးချုပ်သစ်စတမ်မာကပြောသွားတာပါ။ NATO ပေါ်ခံကြိမ်မမထောက်ခံတဲ့ဆိုတာနဲ့ Ukraine ပေါ်ပြည်တင်ကဆက်လက်ထောက်ခံသွားမယ်ဆိုတာကိုလည်းNATO ထိပ်သီးညီလာခံမှာထပ်မံပြောမှာဖြစ်တယ်လို့စတမ်မာကပြောခဲ့ပါတယ်ခင်ဗျာ
။အီရန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အလေလက်သဘောထားရှိသူမဆူဒ်ဘဇက်ကီယန်ကခက်ခဲတဲ့လမ်းကိုသူနဲ့အတူရှေ့ဆက်လျှောက်ကြပါလို့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။တောက်ကြနေကကျင်းပခဲ့တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာသဘောထားတင်းမာသူစာအီဂျလီလီကိုပြည်ပြင်ပြောင်းလဲရေးလိုလားသူမဆူဒ်ဘဇက်ကီယန်ကအနိုင်ရခဲ့တာပါ။ရှေ့ဆက်ရမယ့်ခီးကခက်ခဲတာမို့ပြည်သူတွေရဲ့ယုံကြည်မှုစာနာမှုနဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့သာချောချောမွေ့မွေ့သွားနိုင်မှာဖြစ်တယ်လို့သမ္မတသစ်က X လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးခဲ့တာပါအသက်69နှစ်ရှိပြီဖြစ်တဲ့နှလုံးခွဲစိတ်ဆရာဝန်ဘဇက်ကီယန်ကလက်တွေ့ကြတဲ့နိုင်ငံခြားရေးမူဝါဒတွေကိုချမှတ်သွားဖို့ဂရုပြုခဲ့တယ်လို့လက်ရှိရပ်ဆိုင်နေတဲ့နျူကလ িয়ার သဘောတူညီမှုဆိုင်ရာညှိနှိုင်းမှုတွေပြန်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်လူမှုအတိုင်းအဝန်းထဲမှာပို့ပြီးတော့လွတ်လပ်ခွင့်ပေးဖို့နဲ့နိုင်ငံရေးမှာအများပါဝင်လာနိုင်ရေးကိုလည်းကြိုးပမ်းသွားမယ်လို့ဂရုပြုပြောကြားခဲ့ပါတယ်ယူရန်နိုင်ငံမှာနိုင်ငံအုပ်ဆောင်အယာတိုလာအလီခါမနီကသာအာဏာအရှိဆုံးမှုသမ္မတအသင်းအနေနဲ့သူ့ရဲ့ဂရုတွေကိုဘလောက်လက်တွေ့လုပ်နိုင်မလဲဆိုတာအပေါ်အီရန်ပြည်သူတွေကမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့ဒုကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုရောက်ရှိနေပါပြီတရုတ်ဦးဆောင်ဖွဲ့စည်းထားတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အစိမ်းအောင်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုတက်ဖို့သွားတာလို့စစ်ကောင်စီပြောခွင့်ရကဗီဒီယိုကိုအတည်ပြုပါတယ်ဒုကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့တရုတ်တမန်ကြီးရှန်ဟိုင်းတို့ချန်ဟိုင်းတို့ချက်တာရင်းနစ်ကပဲနေပြည်တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်တရုတ်စစ်ဆက်ပေးခဲ့လို့ယာယီအပြစ်ခတ်ရက်ခဲတဲ့ရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာချိန်မှာတမန်ကြီးရှန်ဟိုင်းချန်ဟိုင်းကလည်းတရုတ်ကိုပြန်တော့မှာဖြစ်ပါတယ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်း တရုတ်နိုင်ငံမသွားခင်သမရဟောင်းဦးသိန်းစိန်လည်းတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးမူအနှစ်80ပြည့်ခန်းသာတရင်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့မြမရေးဆွေးနွေးခဲ့ပါတယ်အခုဒုဗိုလ်ချုပ်မူကြီးစွန်ဝဲရဲ့ခီးစင်မှာတော့ဘသူနဲ့တွေ့ဖို့စရာမသိရသေးပါဘူးခင်ဗျာ
ဒီဝေဝိကန်တရဲ့မနက်ဖက်မြမဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ကနေစနေညသတင်းလေးကိုကိုစီစီနဲ့ပဲဆက်ပြီးတော့ပြောပြပေးနေပါတယ်ဂါဇာတစ်စကံအရေးအမေရိကန်အစိုးရပြုထားတာကိုဟာမတ်စ်ဘက်ကလက်ခံလိုက်ခြင်းဒီစစ်ပွဲရပ်နိုင်ဖို့ကိုမျှော်လင့်နေကြပါပြီ။အစ္စရေးဘက်ကလည်းဒီဂါဇာတစ်စကံအရေးဆက်ဆွေးနွေးဖို့ရှိတယ်လို့မနေ့ကပြောခဲ့ပြီးဟာမတ်စ်ထိပ်ပိုင်းသတင်းရင်းမြစ်ကဒီတစ်စကံပြန်လွှတ်ရေးဆက်ဆွေးနွေးဖို့ဒီနေ့ပြောလိုက်တာလို့ Reuters သတင်းဌာနကဖော်ပြလိုက်တာပါ။ဂါဇာစစ်ပွဲတွေအဆုံးသတ်ဖို့ရည်ရထားတဲ့ပထမပိုင်းကာလဆိုင်ရာသဘောတူညီချက်ရခဲ့ပြီး16ရက်ကြာမှာစစ်တီတွေနဲ့အမျိုးသားတွေပြန်လွှတ်ပေးဖို့ပါဝင်ကိုဟာမတ်ဘက်ကအခုလိုထပ်လိုက်လျောလိုက်တာပါ။ Israel ဘက်ကနေလုံးဝပြည့်ရဖို့နဲ့တလာခွဲကြာမဲ့ပထမကာလအတွင်းဆွေးနွေးပွဲအောင်မြင်စေဖို့ကတိပေးပြီးမှသာသဘောတူစာချုပ်လက်မှတ်ထိုးမယ်လို့ဟာမတ်ဘက်ကအရင်တောင်းဆိုခဲ့တာကိုရှော့ပေးလိုက်ပြီးတော့လျှို့ဝှက်ဆွေးနွေးပွဲအခြေအနေကြောင့်သတင်းရင်းမြစ်ကအမည်မဖော်ဘဲ Reuters ကိုပြောခဲ့ပါတယ်။ဒါအပြင်ဒီနိုင်ငံတကာကြားဝင်ဆက်ဆက်ပေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နှိစက်တဲ့ပါလက်စတိုင်းရာရှိသူကလည်းအခုနောက်ဆုံးအခြေအနေကိုအစ္စရေးဘက်ကလက်ခံလိုက်ရင်တော့မူပေါင်းသဘောတူညီချက်ရပြီးကိုလာချာစစ်ပွဲအဆုံးသတ်နိုင်လိမ့်မယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ
။ယူကရိန်းစွန့်ရင်ဆက်ယုံကိုဒရုန်းနဲ့တိုက်ခတ်ခဲ့ပြီးရွာတရွာကိုသိမ်းပိုက်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ယူကရိန်းရှေ့မြောက်ပိုင်းဆူမီဒေသကစွန့်ရင်ဆက်ယုံကိုရုရှားဒရုန်းထိမှန်ခဲ့တယ်လို့ယူကရိန်းရာရှိတွေကအတည်ပြုပြောဆိုပါတယ်။အဘိမဲယူကရိန်းဒေတာ12ခုကိုဥတီပစ်ခတ်ခဲ့တဲ့ရုရှားဒရုန်း28စီးတဲ့က24စင်းကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောခဲ့ပါရယ်အခုလိုရုရှားပစ်ခတ်မှုကြောင့်ဆူမီဒေတာကအမျိုးသားလျှက်စစ်ထုတ်လုပ်ငန်းယူကီနာဂိုကရဲ့အဆောက်အုံတွေပျက်စီးသွားကြတာကြောင့်လျှက်စစ်မီးပြတ်တောက်မှုဖြစ်ပြီးတော့အရေးပေါ်ပြန်ပြင်နေရတယ်လို့ယူကရိန်းရာရှိတွေကပြောပါရယ်ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကလည်းယူကရိန်းရဲ့အရှေ့ပိုင်းဒိုနက်ဒေတာကဆွတ်ကေးရွာကိုသိမ်းပိုက်လိုက်တယ်လို့ဒီကနေ့ပဲထုတ်ပြောပါရယ်ဒီတိုက်ပွဲတွေအတွင်းနောက်ထပ်ထိခိုက်ဒဏ်ရာမှုတွေကိုတော့ရုရှားနဲ့ယူကရိန်းနှစ်ဖက်လုံးကထုတ်ပြောတာမရှိသေးပါဘူးခင်ဗျာ
Euro 2024ဘောလုံးဘိုလ်လူပွဲ Quarter Final ပွဲစဉ်တွေကိုဂျာမနီနိုင်ငံမှာဆက်လက်ကျင်းပနေတာမှာဒီနေ့စနေနေ့မှာတော့အင်္ဂလန်နဲ့ဆွစ်ဇာလန်နောက် Netherlands နဲ့ Turkey တို့ကစားကြမှာဖြစ်ပါတယ်အင်္ဂလန်နဲ့ဆွစ်ဇာလန်ပွဲကိုမြန်မာနိုင်ငံစံတော်ချိန်ည10:00နာရီခွဲမှာစတင်မှာဖြစ်ပါတယ်အရင်အင်္ဂလန်နဲ့ဆွစ်ဇာလန်ကစားခဲ့ပူးတဲ့ပွဲတွေမှာတော့အင်္ဂလန်တင်းကပဲအနံ့ရရှိခဲ့ပါတယ်ဒီနေ့စနေနေ့မှာကစားကြမယ့်နောက်တစ်ပွဲကတော့ Netherlands နဲ့ Turkey တို့ကစားကြမယ့်ပွဲပါဒီပွဲကတော့မြန်မာစံတော်ချိန်တနင်္ဂနွေမနေ့တနအိခွဲမှာစမှာဖြစ်ပါတယ်ကစားခဲ့တဲ့ပွဲတွေမှာခြေစွမ်းအတော်လေးပြနိုင်ခဲ့တဲ့ Netherlands အသင်းက Turkey ကိုအနံ့ရအောင်စွန့်ကုန်ကစားသွားမယ်လို့အသင်းနည်းပြကပြောထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်စီသူတို့ပြောပြပေးကြတာပါခုဆက်ပြီးတော့စနေနေ့နေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးပါမယ်ပထမဆုံးဒိုးအတန်အစီအစဉ်ကိုနားဆင်ကြည့်ကြအောင်ပါဒီတစ်ပတ်တော့ကလေးလှုပ်သားတွေအကြောင်းကြားကြအောင်ပါစာဝန်ကြီးကြက်တဲနေတဲ့မြန်မာနိုင်ငံမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအလုတ်ခွင်ဝင်နေကြပြီးတော့လှုပ်အားခေါင်းပုံဖြတ်ခံရတဲ့အခြေအနေကို Frontier မြန်မာရဲ့ဒိုးအတန်အစီအစဉ်မှာပြောပြတင်ဆက်ပေးထားပါတယ်ခင်ဗျာ
တော့ဒီဘာရဆာမရနိုင်တော့ဘူးတပတ်နှစ
်ပတ်လောက်ရှိရင်ကျွန်တော်တရားကိုတွေးကြပြီးတော့ဦးရောင်ပြီးတော့အဲ့ဒါမျိုးမလုပ်နိုင်ရတော့ရှိရခီဘီရဲ့ဆိုတာလေမစ်ဘရိတ်ကသူကဟောင်းလို့ပြောထားဘူးကျွန်တော်အဲ့ဒါကိုအစ်စ်တင်
မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နီးပါးဟာဆင်းရဲမွဲတင်မှုမြင်းအောင်ရောက်ရှိနေကြပြီးမိဘတွေကသူတို့ရဲ့သားသမီးတွေကိုလုပ်ငန်းခွင်တွေစီစဉ်ပို့တာတွေပုံများလာနေပါတယ်ရန်ကုန်ကစိတ်ဝင်စားရှင်တွေဟာဒီချင်းတွေပေါ်ခွင့်ကောင်းလူလာတွေရှိနေပြီးကလေးလှုပ်သားတွေအတွက်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုမတိကျိုးချုံပြုကအခွင့်ကောင်းယူနေကြတယ်လို့အလုံသမားကြီးတက်ကြွလှုပ်ရှားသူတွေကဆိုပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရယ်ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ခဏနိုင်ခွဲဝင်ရတော့ညီမတို့ဘာလို့6နိုင်ခွဲလောက်ပြထားပြီးတော့တွားရတယ်။သမင်းချက်ကြီးပါကြောင့်အပေါ်ကပဲဖြေပြရလိ။အလုတ်ကဟပါလောက်တော့ဆိုတော့တနေ့ကိုမတက်ရက်ကတော့6တောက်ဒီပါရအစာမရက်နိုင်တော့ဘူး။ဟိုတပတ်နှစ်ပတ်လောက်ရှိလို့6တောက်ဒီကမတွေးကြပြီးတော့ဖူးရောင်ပြီးတော့အဲ့လိုမလုံနိုင်ရတော့ရှိရဲ။ဒါပေမဲ့နောက်ကျတော့အဲ့လိုစေးလေးလေးလေးနဲ့လုံလာတာပေါ့
။ချစ်ချစ်ဟာလွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးရန်ကုန်ကအထက်ကျုပ်စက်ရုံတွေမှာအလုပ်လုပ်ခဲ့တာပါ။အလုပ်ဝင်ကားစားအချိန်ကသူ့အသက်14နှစ်အရွယ်ပဲရှိပါသေးတယ်။စက်ရုံလုပ်ငန်းခွင်မှာနိုင်ပေါင်းများစွာကြာအောင်ပြင်ပမဲ့မဲ့အလုပ်လုပ်နိုင်မှုလဲချစ်ချစ်တို့အဆင်သင့်မဖြစ်ခဲ့ပါဘူး။သူကချီမွေးညက်ဟပါအဖြစ်အလုပ်ဆလုပ်ခဲ့ပြီးအဲ့ဒီလုပ်ငန်းခွင်မှာထိုင်ပြီးနားချိန်မရှိအောင်အလုပ်တွေလုပ်ခဲ့ရသလိုစက်ရုံတွင်လိုအပ်တဲ့နေရာတွေမှာလည်းကူညီလုပ်ကင်ပေးရတာရှိပါတယ်။ချစ်ချစ်ဟာသူ့အဖေဆုံးပါပြီးနောက်မှာမိသားစုစာဝတ်နေရေးခက်ခဲတာကြောင့်ကြောင်းနာခဲ့ရတာပါစီကြိုယောဂါရှိတာကြောင့်အလုံးမလုံးနိုင်တော့တဲ့သူ့အမေအတူနေအဖိုးဖွားတွေနဲ့သူ့ညီမလေးတို့အချစ်ချစ်ကအလုံးလုံးပြီးမိသားစုစာဝတ်နေရေးကိုထောက်ပံ့ခဲ့ပါတယ်အခုတော့အသက်14နှစ်အရွယ်ချစ်ချစ်ညီမလေးကလည်းသူ့လျှောက်ခဲ့ရတဲ့လမ်းတိုင်းရှောက်နေရပါပြီချစ်ချစ်ညီမလေးကမကြသေးခင်လတွေကမှအခြားဆက်ရုံတစ်ခုမှနေစားလုပ်သမားအဖြစ်နဲ့လှုပ်ဆလုပ်ခဲ့ပါတယ်တကယ်တော့သူ့ညီမလေးကလက်ချောင်းမှာသွေးကြောပိတ်တဲ့ယောဂါကိုခံစားနေရတဲ့အဖွားဖြစ်သူရဲ့စေကူတာစရိတ်ကိုထောက်ပံ့နိုင်မှုလုပ်ငန်းခွင်ကိုဝင်ခဲ့တာပါ။အ
ဲ့မှာပြမအဲ့လိုခိုင်းနေသွားတော့အခုတည်းကသူကြောင်းမတက်တော့ဘူးတဲ့။ပြီးတော့ဦးရဲ့ပိုင်းကအဖွားလည်းလည်းနေမကောင်းဖြစ်နေရတောင်းတော့ပါတော့သူကကြောင်းလည်းမတက်စင်တော့ဘူးတဲ့။အခုသူကဘူပြီးတွင်းခင်လေးလိုကက်ဆက်ရုံမှာချုပ်ရအထက်ကျောင်းမှာလုံလာမှာ။အထက်ကကြည့်တယ်ဆိုတော့ဘလို့ဆိုအဲ့အဲ့လိုခင်ရကြတော့မန်နေဂျာကတော့ညီမဦးလည်းနေနေနီးတော့အဲ့မန်နေဂျာအခန်းနဲ့နေဝင်လာပေါ့သူ့ကိုကြတော့
တကယ်တော့အလုပ်သမားဥပဒေအရစက်ရုံလုပ်ငန်းခွင်နေမှာအသက်14နှစ်အရွယ်ကစပြီးကလေးလူငယ်တွေကိုအလုပ်ခန့်ထားနိုင်ပါတယ်။ဒါပေမဲ့သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေအောက်မှာပဲအလုပ်ခိုင်းစေနိုင်မှာပါ။ဥပမာအသက်မပြည့်တဲ့ကလေးလူသားတွေကိုတရက်၄နာရီထက်ပိုပြီးအလုပ်ခိုင်းစေတာခွင့်မပြုသလိုညဘက်အလုပ်မခိုင်းစေရတာအနေရရှိတဲ့လုပ်ငန်းခွင်နေမှာအလုပ်မခိုင်းစေရဘူးလို့သတ်မှတ်ပြဋ္ဌာန်းထားပါတယ်။မအီကမြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများအဖွဲ့ချုပ် FGWM ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်ပါတယ်။အလုပ်သမားဥပဒေမှာကလေးတွေကိုအကာအကွယ်ပေးနိုင်တဲ့အခြားအချက်တွေလည်းပြဋ္ဌာန်းထားတာရှိတယ်လို့မအီကဆိုပါတယ်။ဒါပေမဲ့အလုပ်ရှင်တွေဟာဥပဒေအရသတ်မှတ်ချက်တွေကိုမတိကျွတ်ပြုပြီးအလုပ်ခန့်နေကြပါတယ်။ဥပမာမှတ်ပုံတွင်အတူတွေ၊ကျောင်းသားကတ်တွေနဲ့အလုပ်ခန့်နေကြတာရှိတယ်လို့မအီကဆိုပါတယ်။
ဒါတမတာရပါတော့အဲ့ဒါကဒီဒီဘာရဲ့ခွင့်ပြုချက်နဲ့စိလက်မှတ်ရရှိတဲ့တရားဝင်ရဲ့ထောက်ခံချက်နဲ့ဒီကလေးဒီဒီလုပ်ငန်းဝင်တွေကိုဝေရောက်ရတဲ့ကျမကြီးကောင်းနေသူ့ဘက်ကထောက်ခံချက်ပေးမှသာဒီအဲ့ဒီတက်ရုံကြီးကသူ့ကိုလှုပ်ခိုင်းရတယ်ပေါ့နော်အခုနောက်ပိုင်းကျတော့အဲ့ဒီအခြေအနေကြီးခုတ်တော့ဘာထောက်ခံချက်မှမလို့သက်ပုံကြီးကတက်ချင်းနေပြနေတယ်ဆိုရင်ဘယ်သူပဲဖြစ်ခန့်နေချင်းဖြစ်တော့
သူတို့ဖြင့်စစ်တပ်ကဖေဖော်ဝါရီလအတွင်းကထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေထွက်လာပြီးနောက်ပိုင်းမှာစစ်ရုံလုပ်ငန်းခွင်တွေမှာလုံသားလိုအပ်ချက်များလာတာကြောင့်အလုရှောက်တဲ့သူတိုင်းကိုအလုခန့်တာတွေဖြစ်လာတာပါ။နောက်ထပ်အလုသမားအရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့မနီလာကတော့အလုသမားတွေအစုလိုက်အပြုံလိုက်လုပ်ငန်းခွင်တွေကနေစွန့်ခွာကုန်ကြတဲ့အခြေအနေတွေကိုသိထားပါဗျ။စစ်မှုထမ်းရ
သူတို့စစ်မှုမထမ်းခြင်းဘူး။ဒါကြောင့်သူတို့နေရဲပြန်ကြတာရှိသလိုသူတို့ဒီဒီလမ်းမီရဲ့တခြားနိုင်ငံရဲ့ခြားတွေကိုလည်းထွက်သွားတာရှိရဲ့။ကျမတို့နဲ့ဆက်ဆက်ပတ်သက်တဲ့လုပ်ငန်းရှင်တွေဘက်ကကြားရတဲ့သတင်းရယ်တမကဘက်ကကြားရတဲ့သတင်းရယ်ကဆက်ယုံနိုင်ဆက်ယုံနိုင်ကတုံချိုးတချို့လောက်ထွက်သွားကြတယ်ဆက်ယုံနိုင်ဒီဘက်ကလူသစ်ခေါ်နေကြတယ
်ဆက်ယုံလုပ်ငန်းရှင်တွေဘက်ကကြွန့်ကျင်လုပ်သားတွေရဖို့တနေ့လောက်အားကားကိုတိုးမြှင့်ပေးတာတွေရှိပါတယ်အနည်းဆုံးတနေ့လောက်အားက4800ကျပ်နဲ့အစိုးရထောက်ပံ့ကြီး1000ပေါင်းပြီး9800ကျပ်ပေးတဲ့အပြင်တချို့စက်ရုံတွေမှာဆိုဒီထက်ပိုပေးတာတွေလည်းရှိပါတယ်။ဒါပေမဲ့အသက်မပြည့်သေးတဲ့ကလေးအလုပ်သမားတွေကတော့တိုးမြင့်ပေးတဲ့လောက်ခအတိုင်းမရရတာရှိသလိုတချို့အလုပ်သမားခံစား권တွေလည်းဒန်းတူမရကြပါဘူး။ကလေးလုပ်သားတွေဟာလုပ်ငန်း권တွေမှာသူတို့အပေါ်ပြုလုပ်နေတဲ့ဖိနှိပ်မှုတွေကို ထောက်ပြပြောဆိုတာတွေပြန်မလုပ်ရကြတာကြောင့်တခြားအသက်ပြည့်အလုပ်သမားတွေထက်ဖိနှိပ်မှုတွေပိုခံကြရတယ်လို့ FGWN ရဲ့ပြောရေးဆိုခွင့်ရှိသူမအီကပြောပါတယ်လုံသမားအရေးတက်ကြွလှုပ်ရှားသူမနီလာကဒီနှစ်အစောပိုင်းကလုပ်ငန်းခွင်အတွင်းမှာဆက်ညက်ပြီးလက်ထိကိုက်ဒဏ်ရာရခဲ့တဲ့အသက်မပြည့်သေးသူအသက်18နှစ်အရွယ်လုံသမားယောက်ျားလေးတအုပ်ကိုအကူအညီပေးခဲ့မှုပါတယ်။ဒီဖြစ်ရမှာညာဘက်လက်ချောင်၃ချောင်းခွဲစိတ်ဖို့လိုအပ်တဲ့စေကူသားစိတ်ကိုလုပ်ငန်းရှင်ဘက်ကအပြည့်အဝတာဝန်မယူခဲ့ပါဘူး။အဲ့ဒီကလေးဟာညာဘက်အလုပ်လုပ်ရင်းထိခိုက်မိခဲ့တာဖြစ်ပါတယ်။
သူကဘလို့ချိုးဖောက်လဲဆိုတော့ညနေ6နာရီမှာလုပ်ငန်းခွင်ရစတယ်နောက်တနေ့မနေ့မိုးလင်းတဲ့အထိညာဘက်လူတွေအိတ်တဲ့အချိန်မဲ့အလုပ်လုပ်တယ်နေကင်းဘက်ကမလုပ်ဘူးဒါကြောင့်ဒီကလေးကအိတ်ငိုက်ပြီးတော့လက်ညက်တာပေါ့
မနီလာကဒီလုပ်ငန်းခွင်ထိခိုက်မှုကိုအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနကိုအကြောင်းကြားခဲ့ပါတယ်ဒါပေမဲ့ဘလို့ဆက်ပြီးအရေးယူခံရတယ်ဆိုတာကိုတော့သူမသိဘူးလို့ဆိုပါတယ်လက်ရှိမှာမနီလာနဲ့မအီအပါဝင်အလုပ်သမားရေးလှုပ်ရှားသူတွေအနည်းငယ်လောက်ပဲအလုသမားရေးတွေဆက်လုံးနိုင်ကြပါတယ်။အလုသမားသမဂ္ဂရိအဖွဲ့အစည်းတွေဟာစစ်ကောင်စီကအရက်ဖက်အဖွဲ့အစည်းတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်တွေကိုဖိနှိပ်ပြီးဖမ်းဆီးမှုတွေကြောင့်စစ်ရုံလုပ်ငန်းခွင်တွေထဲမှာသမဂ္ဂလှုပ်ရှားမှုတွေလည်းမလုပ်နိုင်ကြတော့ပါဘူး။မြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ်ရဲ့စီးရင်တွေအရအနည်းဆုံးအလုသမားအရေးတက်ကြွလှုပ်ရှားသူ158ယောက်လောက်အကျဉ်းချခံထားရတယ်လို့သိရပါတယ်။ကလေးတငယ်အခွင့်အရေးများဆိုင်ရာသဘောတူစာချုပ်မှာကလေးတငယ်တွေဟာအကြမ်းဖက်ခံရခြင်းခေါင်းပုံဖြတ်ခံရခြင်းအလွဲသုံးစားလှုပ်ခံရခြင်းနဲ့လေးလူရှူခြင်းတို့မှအကာအကွယ်ရပိုင်ခွင့်ရှိတယ်လို့ထည့်သွင်းဖော်ပြထားပြီးဒီသဘောတူစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကြောင့်မှကလေးတွေဟာဒီအခွင့်အရေးတွေကိုမရနိုင်ကြပါဘူး။ချစ်ချစ်ကတော့သူနှစ်နှစ်ကျော်အလုပ်လုပ်ခဲ့တဲ့အထည်သူစက်ရုံကနေအလုပ်ရနာခံလိုက်ရပါတယ်။သူနဲ့အတူစက်ရုံမှာရှိတဲ့အသက်မပြည့်တဲ့အလုပ်သမားတွေအယောက်50ခန့်လဲနေနာကြီးမရပဲအလုံးကြီးပါအလုပ်ကရနာခံလဲရတာဖြစ်ပါတယ်။ဒါကိုတိုင်မဲ့ဆိုရင်ရေးယူမယ်ဆိုပြီးအလုပ်ရှင်ဘက်ကချင်းချောက်မှုတွေလည်းခံခဲ့ရတယ်လို့ဆိုပါတယ်။
မန်နေဂျာပေါ်ပြီးတော့ဟိုငါတို့တွေခိုင်းနေဆိုတာတဲ့သူတို့တွေမှလည်းအပြစ်ရှိရဲ့တဲ့ပြီးတော့တဲ့အဲ့မလဲအလုပ်လုပ်ဖို့ပြောတဲ့နေလို့မိဘတွေမှလည်းအပြစ်ရှိရဲ့တဲ့တကယ်လို့တဲ့ကိုဖြစ်လို့ဆိုလို့ရှင်ပေါ့ဟိုညီမတို့ရဲ့မိဘတွေကိုလည်းတဲ့သူကထောင်ချလို့ရတယ်ပေါ့အဲ့လိုမျိုးတရားစွဲလို့ရတယ်အဲ့လိုမျိုးသူကပြောတာပေါ့
ချစ်ချစ်ကအခုနောက်ထပ်အထည်ချုပ်စက်ရုံတစ်ခုမှအလုပ်ဝင်နေပါပြီဒါပေမဲ့အထည်ချုပ်စက်ရုံတွေမှာအလုပ်လုပ်ရတာကိုတော့သူမကြိုက်ပါဘူးစက်ရုံလုပ်ငန်းခွင်တွေမှာအထက်လူကြီးတွေရဲ့စူပူအော်ဟစ်ဆဲဆိုမှုတွေလည်းခံရတယ်လို့ဆိုပါတယ်။အဆင်ပြေတဲ့တနေ့မှာသူ့ဝါသနာပါတဲ့မိတ်ကပ်သဖြင့်ပြင်းတဲ့အလှပြင်ဆိုင်တစ်ခုကိုသူဖွင့်ချင်ပါတယ်။ဒါပေမဲ့အခုတော့စာဝတ်နေရေးအတွက်အလုပ်တစ်ခုရှိမှဖြစ်မှာကြောင့်ဒီစက်ရုံလုပ်ငန်းခွင်တွေမှာပဲသူဆက်ပြီးအလုပ်လုပ်နေရအောင်မှဖြစ်ပါတယ်။ပင
်တော့ပင်မန်းနဲ့လောက်ကရာရာစာလေးအရာဘွားကလည်းနည်းနည်းနှေးလို့ကြောက်ကမပြေလဲသူဆိုတော့သူတို့ပြောတာကိုနည်းနည်းတီးခံဆိုပြီးတော့အခါညာလို့ဆိုလို့ရှိရင်တော့ one day ရပါဘူးအဲ့လိုမျိုးရှိရင်ဒါပေမဲ့အိမ်ကတော့မပြောပြဘူ
းဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေနောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
ဒီရင်းကကလေးလုတ်သားတွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးကြတာပါခုဆက်ပြီးတော့ဥတ္တမောင်တန်းတင်ဆက်ပေးနေကြအစီအစဉ်တစ်ခုနဲ့ဆက်ချင်ပါတယ်ဝင်းနေမီတာယုံဆရာတော်ကြည်တင့်ပြန်လွန်တော်မူသွားခဲ့ရတဲ့ဖြစ်ရပ်ကဘလောက်ကြီးမားတဲ့ဖြစ်ရပ်ဖြစ်ပြီးတော့သာသနာပေါ်မှာဘလောက်ကြရိုက်ရိုက်ခတ်နေပါသလဲကနေဒါနိုင်ငံမှာဘာသာရေးနဲ့နိုင်ငံရေးကိုအထူးပြုလေ့လာနေတဲ့ပါတဂူဘွဲ့ចောင်းသားကိုထက်မင်းလွင်ကိုဥတ္တမောင်တန်းမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ာဂီယာဝင်းနေမိတာယူဆရာတော်ခြေတင်ပြီးပြန်လုံအောင်ပူသွားခဲ့တာဒါနာလောကမှာအတော်လေးကြရရက်ခဲ့ပါတယ်ခင်ဗျဒီမိုကရေစီနိုင်ငံတိုင်းငံကိုကျွန်တော်တို့တိဆောက်တော့မယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့သာဓနာကျမ်းမှာဆက်ဆံရေးမှုပေါ်မှာတပ်မကြီးရလဲအရင်ကြည့်တဲ့ဆွေးနွေးစရာကိစ္စတရားဖြစ်မယ်လို့ထင်ပါတယ်ဒါနဲ့ဆက်နွယ်လာတဲ့ခဲ့တွေအကြောင်းကိုဒီပတ်စကားဝိုင်းဖွဲ့ဖို့ကျွန်တော်ဖိတ်ခေါ်ထားသူပါတော့ကလေးတော်နိုင်ငံ York University မှာနိုင်ငံရေးနဲ့ပတ်သက်အကြောင်းအရာနဲ့ပါလူဘွက်ကြီးကိုစူးစမ်းနေတဲ့ကိုထက်မင်းတွင်ဖြစ်ပါတယ်မင်္ဂလာပါကိုထက်မင်းတွင
်ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗ
ျဆိုတော့ကိုထက်ကပါနာလောကနဲ့လည်းအတိုက်အတာတရားထိဆက်ဆံမှုရှိနေတဲ့အခါကျတော့ပါရနာတွင်မှာဘလူပြားပြောကြဆိုကြတာတွေ့ဒီကိစ္စပေါ်မှာကြားရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာပထမဆုံးကတော့ဒီဝင်းနေမိတာကိုဆရာတော်ပြန်တော်မူတဲ့အတွက်အာဒီကျွန်တော်တို့ကို၌ကလည်းဒါဝန်လေးကြေပွဲရတယ်စိတ်အလွန်ထိခိုက်ရတယ်ဆိုတာပြောချင်ပါတယ်ဆရာအဲ့တော့သာသနာလောကအနေနဲ့လည်းဒီဟာကအလွန်ကိုပဲအာကြီးကျယ်တဲ့အဖြစ်အပျက်တစ်ခုဖြစ်ပါတယ်ထုံနှက်ချက်လည်းဖြစ်ပါတယ်ပုံမှန်ကရွှေချင်းခိုင်းမှာရွှေချင်းခိုင်းခိုင်းလုံးကျွတ်စီဝေးကြီးတွေမတိုင်ခင်မှာအခြေအစည်းဝေးတွေလောက်ကြတယ်ဆရာအဲ့တော့ဝင်းမေနေမိတောင်ဆရာတော်နဲ့ကန်သုံးနေဆရာတော်နဲ့ဒီဟာကိုသွားတက်တယ်လို့ကျွန်တော်တို့ယူဆပါတယ်။ရွှေချင်းခိုင်းမှာပုံမှန်ကဆရာရဲ့တွဲဘက်သာသနာပိုင်း၄ပါးနဲ့သာသနာပိုင်းဆရာတော်ကြီးတစ်ပါးရှိတယ်ပေါ့နော်။သာသနာပိုင်းဆရာတော်ကြီးကကိုဗစ်နောက်ပိုင်းမှာပြန်တော်မူသွားတယ်။ပြန်တော်မူသွားအဲ့ချိန်မှာဆရာနာလည်းတိတ်ပြီ။အဲပြီးတဲ့အခါကျတော့ဆရာတော်ကြီးမတိုင်ခင်မှာပဲတွဲဘက်သာသနာပိုင်း၄ပါးတဲကဝိသုဒ္ဓရုံမရယာတထေးဆရာတော်လည်းလော်တော်မူတယ်။အဲ့ဒီနောက်မှာမရှိမနှောင်းမဲ့စီရှင်ဆရာတော်ဘုရားလည်းဒုတိယတွဲဘသာသနာပိုင်းဖြစ်တဲ့စီရှင်ဆရာတော်ကလည်းပြန်တော်မူတယ်ဆိုတော့တွဲဘသာသနာပိုင်း၄ပါးထဲမှာဝါရဆင်ထားတာမရယာတထေးပြီးတကူစီရှင်သဘောတိုင်အောင်ပမောခချုပ်ဆရာတော်ဒေါက်တာနန္ဒမာလာပြုံးသားဆိုပြီး၄ပါးဆင်ထားတော့ဝါအတိုင်းပြီးတကူကဒါသာသနာပိုင်းဖြစ်တယ်ပေါ့ဆရာဒါပေမဲ့အဲ့ဒီမှာတွဲဘသာသနာပိုင်း၄ပါးအနက်ကသခိုင်းသူဘောတိုင်အောင်ဆရာတော်ပမခရုပ်ဆရာတော်လို့လူတည်များတဲ့ဒေါက်တာနန္ဒမာလာပြုံးသားတပါးပဲတွဲဘက်သာသနာပိုင်းကျန်တော့ကျွန်တော်ထင်တာကျွန်တော်ယူဆတာကဒါဒီရွှေချင်ခိုင်းခိုင်းလို့ကျအစီဝေးရတွဲဘက်သာသနာပိုင်းနေတင်ဖို့ဒါရေရကြီးလို့တဲ့တွဲဘက်သာသနာပိုင်းပုံမှန်လဲတင်ရမယ်အစီဝေးဖြစ်တယ်အဲ့တော့အဲ့ဒီအစီဝေးဖြစ်တဲ့အခါကျတော့ဝင်းနေမိတောင်ဆရာတော်ကတတ်တော်ဝါတော်အဖြစ်နဲ့89 88ရွှေချင်ခိုင်းမှာတော့နောက်ပြောကြတာပါလဲဆိုလို့ရှိရင်80မြောက်သိင်ကလေးပဲလို့ဒါနောက်ပြောတာပါเนาะအဲ့တော့ဒီရွယ်ဆိုတော့ဆရာတော်က80နားလဲနီးလာပြီဆိုတော့အသက်တော်အဖြစ်ကလည်းရွှေချင်ခိုင်းမှာဒါစီနီယာဒီလူကြီးပိုင်းထဲမှာပါလာပြီတခါပြီးတော့ရွှေချင်ခိုင်းရဲ့စင်စားပုံကအစင်လာစင်စားပုံကသူကရွှေချင်ခိုင်းဆိုတာအထက်ပြည်ကရွှေချင်ဆရာတော်ကြီးနဲ့ကျောင်းအောက်ပြည်ကဒီရဟနာလို့ကြော်စောတဲ့ဘုန်းတော်ကြီးဦးတီလာတို့ပေါင်းထားတဲ့တော့ရခိုင်းပေါင်းထားတဲ့ခိုင်းဖြစ်တဲ့အတွက်ပုံမှန်အားဖြင့်ဆိုလို့ရှိရင်ငိုကိုပဲဒီဘကိုးနဲ့အောင့်နဲ့တော့ဘက်ကရွှေချင်းဆရာတော်တွေကိုတော့ဘက်သာသနာပိုင်းမှာစဉ်းစားလေးရှိတယ်။ဝင်းနေမိတောင်ဆရာတော်ကချက်ခွိုင်းကထွက်လာတဲ့ဆရာတော်လည်းဖြစ်တယ်။အောက်ပြည်အထက်ပြည်နှစ်ရက်ကတန်ဃာတော်များကလည်းကြည်ညိုတဲ့ဆရာတော်ဖြစ်တော့သူကတော့ဘက်သာသနာပိုင်းဖြစ်နိုင်တဲ့မှန်လို့ရတဲ့ဒါဒီ candidate ပေါ့နော်ဆရာတော့ဘက်သာသနာပိုင်းလျာထဲမှာပါတယ်လို့ဒါကျွန်တော်တို့ကြံပြင်းသုံးသပ်လို့ရတော့ဒီလိုအခြေအနေမျိုးနဲ့တနည်းအားဖြင့်တော့တေဘူဆရာတော်အနေနဲ့ရွှေချင်းဒီခါရဥက္ကဋ္ဌမဟာနာယကသာသနာပိုင်းအနေနဲ့ပွဲတနည်းအားဖြင့်လူလိုပြောရင်ပွဲခံမဲ့အချိန်ဒီလိုဝင်းနေမိတောင်ဆရာတော်တနည်းအားဖြင့်တွဲဘက်သာသနာပိုင်းလျာတွဲဘက်သာသနာပိုင်းအနေနဲ့မှန်းလို့ရတယ်ဆရာတော်ဤတစ်ပါးကိုတက်ကောင်စီတက်တီကဒါပြစ်တက်လိုက်တယ်ဆိုတဲ့ကိစ္စကဒါရွှေချင်းသာသနာထဲမှာအကြီးအကျယ်ရိုက်ခတ်မှုရှိတယ်ပေါ့ဆရာခုနကကျွန်တော်ပြောခဲ့တဲ့အကြောင်းအရာတွေကြောင့်မို့လို့အဲ့တော့အဲ့ဒီဟာကဘယ်လောက်ထိရွှေချင်းနိကာယခိုင်းလုံးကျွတ်စီဝေးနဲ့ဒီလိုဆရာတော်ရွှေချင်းနိကာယသာသနာပိုင်းဖြစ်နေတဲ့အပေါ်မှာရောတခါသာသနာလောကတန်ခါလောကမှာရောထိခိုက်မှုရှိမယ်ဆိုတော့ကျွန်တော်တို့မှန်းကြည့်လို့ရတယ်ပေါ့ဆရာနော
်ကျွန်တော်ဒီကိစ္စတွေဖြစ်ပြီးသွားတော့ရက်တော်ကြတဲ့အခါမှာလည်းဘုရားမူကြီးမဲအောင်မန်ထာနေမှာတာနာရေးဝင်ကြီးကိုလွတ်ပြီးတော့နော်တောင်းမှခိုင်းပါလေအော်လိုင်းကတခါမီဒီယာတွေကဒီလိုတောင်းမှန်ကိုထုံးစံမရှိဘဲနဲ့တောင်းမှန်တဲ့အတွက်ကြောင့်ဒါကရှာရှာပါပါเนาะတောင်းမှန်ချက်ဖြစ်တယ်ဆိုပြီးတော့ရေးကြတာလေးတော့ကျွန်တော်ဖတ်ရတယ်ဒီအပေါ်မှာကိုထက်ဘယ်လိုများကြ
လုံးဝကိုကိုပဲပြင်းထန်တဲ့စလုံးတွေတုံးဖို့တော့သူတို့စီကကျွန်တော်တို့ပြောလင်းလို့မရဘူးတခါပြီးတဲ့အခါကျတော့ရှီရန်ကနေပြီးတော့မှကန့်ကွက်မယ်တိုက်ပွဲဝင်မယ်ဆိုတဲ့ဟာမျိုးကတော့ဒါတချို့ဆရာတော်တန်ခါတို့လည်းလုပ်တယ်တချို့လည်းမလုပ်ဘူးပေါ့ကျအဲ့လိုအခြေအနေမျိုးရှိပေမဲ့အခုဟာကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းရွှေချင်ခိုင်းမှာအလွန်အရေးကြီးတဲ့ဆရာတော်တစ်ပါးလည်းဖြစ်တယ်တခါပြီးတဲ့အခါကျတော့နေရင်းကြောင်တောင်ကြီးပေါ့နော်ဒီမှားယွင်းပြစ်ခတ်မိလို့ပဲဒီလိုမျိုးဖြစ်တယ်ဆိုသည့်တိုင်အောင်ပေါ့နော်အဲ့တော့ဒီတန်ဃာတော်တွေအနေနဲ့ဟိုထိပ်ပိုင်းအစ်စ်မှတောင်မှပဲစစ်ကောင်စီရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်ဘယ်လိုပြောရန်ကားမှုပေါ့နော်စစ်ကောင်စီရဲ့ရန်ကားမှုနဲ့ဒီစင်ကျင်မဲ့မှုဟာဒီလောက်ရှိတယ်ဆိုတဲ့ဟာကိုသူတို့ဘယ်လိုဟိုသူတို့ထိတ်တန်းဆိုတဲ့မထင်ထားတဲ့နေရာနေထွက်လာပါဗျာအဲ့တော့အဲ့ဒီဟာကနောက်ထပ်ဒီ shock ကြီးပေါ့ shock ကြီးရတယ်ဘုန်းကြီးလောကစကားနဲ့ဆိုလို့ကျွန်တော်ဒါတန်ဝေခရတယ်ပေါ့ဒါပေမဲ့အဲ့ဒီတန်ဝေခထက်ကိုပဲပို့တာကတော့ဒီဘလောက်ကိုပဲအန်နီယာလက်ကမ်းဖြစ်နေတယ်ပေါ့မြေသူအတွက်ကိုမဆိုးခင်းချောက်နိုင်တယ်ဆိုတဲ့ဟာကိုတော့ဘုန်းတော်ကြီးလောကပို့ပြီးတော့သတိပြုမိသွားတယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့ဆရာတော်ရှင်ရနေတာဆိုတော့နော်စစ်တပ်နဲ့ဘာသာပူပေါင်းကြဖို့လိုအပ်တယ်ဒီဖြစ်ကိုဖွင့်လွှတ်လိုက်ဖို့ပြောပြီးတော့ဒီလိုပြောတယ်ဆိုပြီးတော့ကျွန်တော်လူမှုမီဒီယာတွေမှာအတော်ကြီးကိုပြန်လာတာပြင်လာဒါနဲ့ဆက်ဆက်ပြီးတော့နော်ကန်လုံးဖေးဆရာတော်ရဲ့အဖြစ်ပါမှုပြောဆိုချက်ကလည်းလူမှုမီဒီယာမှာအတော်ကြီးပြန်လာတယ်နော်နောက်အစီအွေကြီးတစ်ခုလို့ဖြစ်ပုံရတဲ့အစီအွေကြီးတစ်ခုမှလည်းဆိုရင်ဆရာတော်ကြီးကနော်ဖုန်ကြီးတွေရဲ့အလုပ်ကအလုပ်နှစ်လုပ်ပဲရှိတယ်ဒီမာကတ်တစ်ခုလုပ်ကြမယ်ဖုန်ကြီးတွေဆရာရွေးမမကြဖို့ရွေးပါလို့ရှိရင်တန်ရာတစ်ခုတော့ဘာမှမောက်နိုင်မယ်တန်ရာမောက်နိုင်မယ်ဆိုပြီးတော့ဒါပြောကြသွားတဲ့စကားတွေလည်းမှုပီးကြတွေပါအတော်ကြီးပြန်လာဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးအနာရီကြမှာဘလို့တုံ့ပြန်မှုလဲဥထကြအောင
်ဒီမဆိုးရင်ဆရာတော်ကြီးဆရာတော်ဥရာဇာတာမှာပြောတာကဒီဓမ္မဂတိကဆရာတော်တွေကိုဩဝါဒခံယူတဲ့ခန္ဓာမှာမိတ်နေဗီဒီယိုပေါ့နော်အဲ့ဒါတော့ကြာပါပြီဆရာ2010ဘဝင်ကျင်လောက်ကဒီဖြစ်ခဲ့တဲ့အဲ့လိုလုတ်ကျပခဲ့တဲ့ပွဲတစ်ပွဲမှာလို့ကျွန်တော်အကြံမျက်မှတ်မိတယ်ဆရာကျွန်တော်တိကျပြန်ရှာဒါပေမဲ့ဒီ
ပြန်ပြောလို့ရှိရင
်ဒီ
ပြန်နေတဲ့ဗီဒီယိုကအခုဖြစ်ရမှာပြောတာ
မဟုတ်ဘူးဒီ
2010ဒီနေ့ဆယ်နှစ်ကျော်ကျော်တည်းကပြောထားခဲ့တယ
်ဟုတ်ကဲ့ဆရာဟုတ်ဆရာတော်ဥဒါသာတမပြောတာပြန်တော်မူသွားပြီဆရာဟိုက2016လောက်ကဖြစ်မယ်2019ကဖြစ်မယ်2019ရောက်မရောက်ဘူးねတူအဲ့တော့ဆရာဒါမဲ့ဘာစိတ်ဝင်စားဖို့ကောင်းလဲဆိုတော့ဒီဗီဒီယိုအချိန်ကြိုက်ပြန်ထွက်လာတဲ့ဟာနဲ့ဒီဗီဒီယိုကိုဘလောက်ထိတန်ခါပြိဿကြားထဲမှာဒီလူတို့ပြောရင်ဟော့သွားတယ်လေပေါ့နော်ပြန်ကြည့်နေကြတယ်လေပြန်ပြောနေကြတယ်လေဆိုတော့တန်ခါဒီတော်တော်ကိုပဲပြန်ပြီးတော့သုံးသက်တဲ့သဘောရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျနောက်တစ်ခုကတော့ဒီတီရူဆရာတော်ရဲ့တပည့်တပားဖြစ်တဲ့နော်တပည့်ကြီးတပားကိုကပဲ Facebook ပေါ်မှာတက်ပြီးတဲ့အခါကျတော့ဒီကိစ္စကဘလောက်ဆိုးရွားတယ်ပေါ့နော်အဲ့တော့တောင်းပန်နေတယ်ဝန်ချတောင်းပန်နေတယ်ဆိုတဲ့ဟာကိုတိုက်ရည်တယ်ပေါ့ဆရာအဲ့တော့ဒီလိုအခြေအနေမျိုးတန်ဃာလောကအတွင်းမှာလည်းတန်ဃာလောကအတွင်းမှာတီရူ brand ကတော်တော်ကြီးကိုထိကြိုက်လာပြီးတော့မကြည်နပ်ဘူးမကြိုက်ဘူးစန့်ကျင်တယ်ဆိုတဲ့ဟာထင်ရှားတယ်ဒါပြီးတော့တီရူဆရာတော်ကိုယ်တိုင်လည်းပဲဝင်နေမိတိုင်အောင်ဒီဇာဝနာခန္ဓာဇာဝနာပြင်ထားတဲ့နေရာပေါ့ဇာဝနာခန္ဓာမကြွတော့ဇာဝနာပြင်ထားတဲ့နေရာကိုကြွလာပြီးတော့တိခခွန်းလို့မဖြောက်ကြဘူးဆိုရဟာဒါပြောတယ်လို့ကျွန်တော်ယူဆပါအဲ့တော့ဒီလိုခေါင်းကြီးကတတိုင်းတပီလုံးမှလည်းဒါမင်းဆရာအနေနဲ့နည်းနည်းမှမလျှော့ဘူးเนาะမြေရန်သူလက်မှတ်ထိုးနေတော့ဒီလိုရထဂုရုလို့ပဲဒါခြေပယ်ဆရာတော်ကြီးမှလှုပ်ယူထုံးတာမရှိဘူးเนาะဒီလိုမင်းဆရာဒီလိုရထဂုရုဒီလိုတိုင်းပြည်ကြီးရဲ့ဆရာဘူးအဲဆိုရဲဆရာတော်ကြီးကကြွားပြီးတော့ဒီလိုစကားပြောတယ်ဆိုတော့ကျွန်တော်ထင်တယ်သူဒါ damage control လုပ်တယ်လို့ထင်ပါဒါသူ့ထာနဲ့သူပေါ့လေသူကတော့ဒါသူလုပ်တဲ့ damage control လို့ယူဆမှာပေါ့ပြောရတော့
ကျွန်တော်တို့စကားဝိုင်းကိုဒီပတ်ဒီပါပဲနားပြစေခင်ဗျာအခုဆွေးနွေးခဲ့သူကတော့ကနေဒါနိုင်ငံ York University က ပါရဂူပဲကြောင်းသားကိုထက်မင်းပဲဖြစ်ပါတယ်ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ဘာသာရေးဆရာအချာကြီးကိုကိုထက်မင်းတွေကဆက်လက်ရှင်းလင်းပြပြပါပါကျွန်တော်တို့ပါပါနော
်နိုင်ငံရေးပေါ်ရိုက်ခတ်တဲ့ဘာသာရေးအကြောင်းဥတမောင်တန်းဆွေးနွေးတင်ပြခဲ့တာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်မင်္ဂလာညချမ်းပါတော့ရှင်မခင်ဗျာ2024ခုနှစ်ဇူလိုင်လ6ရက်စနေနေ့ည VOA မြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ဥရီယာတီနဲ့နာဂတ်ကဘာတရင်တွေကတူတာလေယာဆိုင်ပြွေးအစီအစဉ်တွေမတိုင်ခင်မှာကိုစောမိုးကျော်အပတ်စဉ်တင်ဆက်ပေးနေကြအာရှနိုင်ငံရေးအစီအစဉ်ကိုအင်းဆုံးတင်ဆက်ပေးပါမယ်။တရုတ်နဲ့ရုရှားဥဆောင်ပြီးတော့အာရှအလဲပိုင်းဒေသမှာရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့အထိပ်သီးညီလာခံကိုဒီသတင်းပတ်ထဲကျင်းပပါရတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရုရှားနိုင်ငံကိုတွားဖို့ရှိနေပါတယ်။နေမည်ငင်းပွားမှုတကြောင်တင်းမာနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားမှာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။စားတဲ့တပတ်တွင်းနိုင်ငံအာရှနိုင်ငံရေးသတင်းတွေကိုကိုစုံမူးကျော်တင်ပြပေးထားပါတယ်ခင်ဗျာ
။တရုတ်နဲ့ရုရှားဥဆောင်ပြီးရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SOC ရဲ့ထိပ်သီးညီလာခံကိုအာရှအလဲပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့ခါဇက်စတန်မြို့တော်အစတာနာမှာဇူလိုင်လ4ရက်နေ့ကကျင်းပပါတယ်။ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကို2001ခုနှစ်ကတရုတ်ပြည်ရှန်ဟိုင်းမှာစတင်ဖွဲ့စည်းခဲ့ပါတယ်။အဓိကကတော့အာရှအလဲပိုင်းနိုင်ငံတွေပါဝင်ပါတယ်။ဇူလိုင်လ4ရက်နေ့ကဘယ်လာရုစ်နိုင်ငံထပ်မံပါဝင်လာတဲ့အတွက်အဖွဲ့ဝင်နိုင်ငံ10နိုင်ငံဖြစ်သွားပါတယ်။တရုတ်ရုရှားအိန္ဒိယခါဇက်စတန်ခီယာဂစ်စတန်ဥဘက်ဂစ်စတန်တာဂျီကစ်စတန်ပါကစ္စတန်အီရန်စားတဲ့နိုင်ငံတွေပါဝင်ပါတယ်။မဟာမိတ်နိုင်ငံများလည်းပူးပေါင်းပါဝင်ပါတယ်။ဇူလိုင်လ3ရက်နေ့တုန်းကတော့ရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အစည်းအဝေးမစတင်ပြီးတရားတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးဟာအကောင်းဆုံးအချိန်ကာလဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်
။ Российско-китайские отношения всеобъемлющего партнёрства и стратегического взаимодействия переживают
ရုရှားနဲ့တရုတ်ဆက်ဆံရေးမှာကဏ္ဍအပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ဆက်ဆံရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးဟာသမိုင်းတစ်လျှောက်ဒီကာလဟာအကောင်းဆုံးဖြစ်ပါတယ
်။သမ္မတရှီချင်းပင်ကလည်းသမ္မတပူတင်ကိုမိတ်ဟောင်းဆွေဟောင်းနေလို့ခေါ်ဆိုပြီးတရုတ်ရုရှားဆက်ဆံရေးဟာအမြင့်ဆုံးကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းနဲ့နိုင်ငံရေးပညာရှင်တွေကတော့ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ကိုအမေရိကန်နဲ့အနောက်တိုင်းအင်အားစုတွေကိုစန့်ကျင်တဲ့အဖွဲ့လို့မြင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ရုရှားမဟာမိတ်ဆက်ဆံရေးတိုးမြင့်ခဲ့ပါတယ်။ယူကရိန်းကိုကူညီနေတဲ့အမေရိကန်နဲ့မဟာမိတ်တွေကတော့ရုရှားကိုမကူညီဖို့တရုတ်ကိုပြောထားပါတယ်။ SCO ညီလာခံကိုတူရကီသမ္မတအာဒိုဝန်၊မွန်ဂိုလီးယားသမ္မတအိုခါကီဟိုလက်ဆိုတို့လည်းတက်ရောက်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဒီထိပ်သီးအစည်းအဝေးကိုတက်ရောက်လာခြင်းမရှိဘဲနိုင်ငံခြားရေးဝန်ကြီးစူဘရာမန်ယန်ဂျေရှန်ကာပဲတက်ရောက်ပါတယ်အိန္ဒိယမှာတတိယအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မိုဒီဟာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုမတက်ရောက်ပေမဲ့ဝန်ကြီးချုပ်ပြန်ဖြစ်လာပြီးသူ့ရဲ့ပထမအဦးဆုံးပြည်ပခရီးစဉ်အဖြစ်ဇူလိုင်လ6ရက်နေ့မှာရုရှားကိုသွားရောက်မှာဖြစ်ပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒါဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယဝန်ကြီးချုပ်ရဲ့ပထမအဦးဆုံးခရီးစဉ်လည်းဖြစ်ပါတယ်လေလာသုံးသပ်သူတွေကတော့ဒီခီးစဉ်ဟာအမေရိကန်နဲ့အနောက်တိုင်းမဟာမိတ်တွေကိုစိုးရိမ်ပူပန်စေမယ်လို့သုံးသပ်ထားပါတယ်။အရှိန်အဟုန်နဲ့ပြောင်းလဲနေတဲ့ကမ္ဘာကြီးမှာအိန္ဒိယအနေနဲ့အင်အားစုအလုံးနဲ့အဆင်ပြေအောင်လက်တွဲပြီးအခွင့်အလမ်းကောင်းတွေကိုရရှိဖို့ကသာအဓိကထားတယ်လို့သုံးသပ်ကြပါတယ်။ဥပမာတစ်ခုအနေနဲ့ကတော့ယူကရိန်းစစ်ပွဲကြောင့်အနောက်တိုင်းနိုင်ငံတွေကတားမြစ်နေတဲ့ကြားကပဲအိန္ဒိယဟာလောင်စာတွေကိုရုရှားထံကနေဈေးပေါပေါနဲ့ရရှိနေပါတယ်။တပတ်မှာလည်းပြီးခဲ့တဲ့2023ခုနှစ်ဇွန်လထဲမှာအိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ခဲ့ပါတယ်။အာကာသပူးပေါင်းဆောင်ရွက်ရေးအပါအဝင် စက်မှုနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးတွေအတွက်လည်းသဘောတူခဲ့ပါတယ်။ဒါ့အပြင်အိန္ဒိယစစ်တပ်အတွက် drone တွေအပါအဝင်အမေရိကန်လို့ဆက်လက်နဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နဲ့တရုတ်ကိုးချိန်မြောက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးပွဲ BCM ကိုမနီလာမြို့တော်မှာဇူလိုင်လ2ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ကမ်းခြေနဲ့မိုင်းယာကနန်းသာဝေးတဲ့ဖောက်မရှိုးဝဲကျွန်းနဲ့အပါအဝင်ရေပိုင်နဲ့ကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်နေတဲ့အတွေ့ထိတ်တိုက်တိုးမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါ။တရုတ်ကတော့အမေရိကန်ကအားပေးအားမြောက်လုပ်နေတယ်လို့ဆွဆဲပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကပြီးခဲ့တဲ့ရက်ပိုင်းကအခုလိုပြောဆိုခဲ့ပါတယ်။
挑战中国主权和领土完整，执意向非法坐滩的军舰运送大量建筑材料。
American 平壤水内呢，菲律宾人沿山闹生活的个抵抗内战呢，阿比内战的个一旦停摆了，当地又变了年轻人呢，第二一对，来对家的个路上停摆了。
菲律宾呢 ，American 哈是一亚马哈美丘苏塔的那个的皮巴嘞，过去苗苏那边嘛，第二土地啊那个在文基。ချန်ရှောင်းတွန်တက်ရောက်ခဲ့ပြီးဖိလစ်ပိုင်ဘက်ကလည်းဒုတိယနိုင်ငံခြားရေးဝန်ကြီးမာရီယာထရီဇာလာစထရိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးဖြေရှင်းဖို့နှစ်ဖက်သဘောတူခဲ့ပါတယ်။ဒါပေမဲ့ဒီအငင်းပွားနေတဲ့နယ်မြေတွေဟာသူ့ရဲ့အချုပ်အခြာပိုင်နယ်မြေဖြစ်တယ်လို့တရုတ်ကထပ်မံအတည်ပြုပြောဆိုခဲ့တာကြောင့်ပြဿနာတွေဟာပြေလည်နိုင်သေးမှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောဆိုကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ
်။ကိုစုံမူကျော်တင်ဆက်ပေးနေကြအာရှနိုင်ငံရေးသတင်းတွေကြားခဲ့ရတာပါ။အခုတော့လေယာစီးဝါသတင်းများအစီအစဉ်အလှည့်ရောက်ပါပြီ။တီးနံအာမခန်ထားမှသာငွေထုတ်ချေးပေးမဲ့မူဝါဒအစ်စ်ကြောင့်တောင်သူတွေအခက်တွေ့နေပါတယ်။ပြည်တွင်းမှာငရဲကြောက်တပိတ်သားကြက်နှစ်သိန်းကျော်အထိမြင့်တက်နေပါတယ်။တပတ်တွင်းလေယာထွက်ကုန်တီးနံဈေးနှုန်းအတက်ကျကောဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပြီးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာငရမ်းကြောက်တပိတ်သားကိုကျပ်နှစ်သိန်းကျော်အထိမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ငချောက်ပွဲအောင်တချို့ဟာငရမ်းကြောက်ကိုပြည်ပဈေးကွက်ကိုပဲတင်ဖို့ရောင်းချဖို့ကြိုတင်တူလောင်နာတွေရှိလာတာကြောင့်ပြည်တွင်းမှာဈေးနှုန်းမြင့်တက်လာတဲ့အပြင်လူတလောက်ဝယ်ယူမရတော့တဲ့အခြေအနေနဲ့ပါရင်ဆိုင်နေရတယ်လို့လက်လီလက်ကားရောင်းချသူတွေကပြောပါရစေ။ဈေးကွက်အတွင်းမှာ2023ခုနှစ်မေလကငရမ်းကြောက်ကြီးတပိတ်သားကို42,000ကနေ4,000ကျပ်လောက်ထိသာပေါက်သွင်းရှိခဲ့ပြီး2023ခုနှစ်အောက်တိုဘာလမှာတော့ငရမ်းကြောက်ကြီးတပိတ်သားကို5,000ကနေ3,000ကျပ်အထိဈေးထွက်ကြောင်မြင့်တက်ခဲ့ပါတယ်။အခုနှစ်ဇူလိုင်လဆန်းပိုင်းမှာတော့ငရမ်းကြောက်ကြီးတပိတ်သားကို2,000ကနေ2,600လောက်အထိပေါက်သွင်းရှိနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေငရမ်းကြောက်တလာဗီယာနဲ့ပြည်ကြီးငါးကြောက်တွေကိုအရင်ကမလေးရှားနိုင်ငံဈေးကွက်ကသာအဓိကတင်ဖို့ရောင်းချခဲ့ကြပြီးပြီးခဲ့တဲ့2023ခုနှစ်ကစလို့တရုတ်နိုင်ငံ၊ဘင်္ဂလားဒေ့ရှ်နိုင်ငံတို့အပြင်ထိုင်း၊စင်ကာပူနဲ့ဥရောပဈေးကွက်တချို့ကိုလည်းတင်ပို့မှုရှိလာတယ်လို့ဘေးနောင်ကုန်စည်တိုင်းကငချောက်ပွဲုံပိုင်ရှင်ဦးကျော်ဆွေကပြောပါရယ
်ရောဘာဈေးမြင့်တက်လာပြီးမယ်မိုးရည်ချံပိတ်ချင်းဖြစ်လို့ကုန်တွေကသာအကျိုးမြန်ရရှိနိုင်မှာဖြစ်တယ်လို့ပြောဆိုလာပါရယ်ရောဘာဈေးမြင့်တက်လာပြီးအဝယ်လိုက်နေပြီးမယ်မိုးရည်ချံပိတ်ချင်းဖြစ်နေလို့ချံပိုင်ရှင်တွေထဲလောင်လက်သမားတွေနဲ့ကုန်တယ်ပွဲစားတွေအတွက်သာအကျိုးမြတ်ရရှိနိုင်မှာဖြစ်တယ်လို့ဈေးကွက်ကြွင်ကျင်သူတွေကပြောဆိုလိုက်ပါတယ်ရောဘာချံအများစုဟာပွင့်လင်ရာဒီမှာအစည်းချင်းလုပ်ငန်းတွေကိုလုပ်ကင်ကြတာပဲဖြစ်ပါတယ်အခုလိုမိုးရည်ချံပိတ်ချင်းမှာတော့အစည်းချင်းလုပ်ငန်းတွေကိုရပ်နားထားတာပဲဖြစ်ပါတယ်ပြီးခဲ့တဲ့မေလအတွင်းကနိုင်ငံတကာဈေးကွက်မှာတော့ရောဘာတန်ကိုကန်ဒေါ်လာ2000လောက်ထိပေါင်ဈေးရှိနေပြီးပြင်တွင်းဈေးကွက်မှာတော့တပေါင်ကို1950ကနေ1980ထိပေါင်ဈေးရှိခဲ့ပါတယ်လက်ရှိပြင်တွင်းဈေးကွက်မှာတော့ရောဘာတပေါင်ကို2300ဝန်းကျင်လောက်ထိပေါင်ဈေးရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့တန်ကိုအမေရိကန်ဒေါ်လာ2100ဝန်းကျင်လောက်ပေါင်ဈေးရှိနေတာကိုတွေ့ရပါတယ် မြန်မာရောဘာကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပြီးပုဂ္ဂိုလ်ရငွေရ80ရာခိုင်နှုန်းကိုတော့တည်မြင့်ဩဇာတင်တွန်းခွင့်ပေးထားပြီးမယ်တင်တွန်းခွင့်ပေးထားတဲ့ကာလကပြင်တွင်မှာရောဘာစိုက်ပြူပြူပြင်းအစေးချစ်ရာဒီနမကိုင်းညီလို့အခက်ကြေရရှိနေတာဖြစ်တယ်လို့လုံငယ်ရှင်ကပြောဆိုထားပါတယ်
ဒီနဲ့အာမခံထားမှသာငွေထုတ်ချေးပေးမယ်ဆိုတော့စိုက်ပျိုးရေးဗန်ရဲ့မူဝါဒအစ်စ်ကြောင့်တောင်သူတွေခက်တွေ့နေပါဗျ။ရာသီဥတုညွန်ကိန်းအခြေပြုဒီနဲ့အာမခံစနစ်ထားမှသာမိုးစဘာစိုက်ပျိုးစရိတ်ချင်းငွေထုတ်ပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဗန်ကအတိပေးလာကြောင်းတောင်သူတွေကပြောပါဗျ။မိုးစဘာဒီနဲ့အတွက်ရာသီဥတုညွန်ကိန်းအခြေပြုဒီနဲ့အာမခံချေးကမြမလေယာဖွံ့ဖြိုးရေးဗန်ကထုတ်ချေးတဲ့မိုးစဘာချင်းငွေတရေကတသိန်းခွဲကျပ်အပေါ်မှာ200ခန့်တုံးပေးဆောင်ရတာဖြစ်လို့တရေကကို3000ကျပ်ကြားတင်มาဖြစ်ပြီးလဲဆယ်ရေကအတွက်3000ကျပ်ပေးသွင်းရမှာဖြစ်ပါတယ်တောင်သူများစုဟာငွေကြီးအခက်ခဲကြောင့်တီးနှံအာမခံစနစ်ကိုမထားလို့တဲ့အတွက်အခက်တွေ့နေကြပါတယ်တောင်သူတချို့ကတော့အာမခံကြီးပေးသွင်းမှမိုးစဘာချင်းငွေထုတ်ချေးပေးမယ်ဆိုရင်အာမခံလည်းမထားသလိုချင်းငွေလည်းမယူတော့ဘူးလို့ပြောဆိုထားပါတယ်ဟိုဒီန
ေ့စိုက်ပံထုတ်ချေးမယ်ဆိုလို့ရှိရင်တီးနှံအာမခံထားတဲ့စနစ်ကိုဥပမာပေါ့ကျတိပိုင်းပြည်စည်းတည်းကဘူးပြောပြမိပေါ့နော်ဒီတော့3000နဲ့အာမခံစနစ်တင်ရမယ်ဆယ်ကဆိုလို့ရှင်3000တင်ရမယ်အဲ့လိုမျိုးပြောတယ်အခုတော့ဘာကလည်းတင်းနေပြီလားဒီသမားတွေကအဲဒီသူကမပြတ်မနေဒီ3000တင်ရမယ်နဲ့အဲ့ကို3000တင်မှဒီသိန်းခွဲကိုချိမယ်ပြည်စည်းပိုင်းနဲ့အဲ့ဒီသိန်းခွဲပဲနည်းမရောမဖားမနေရဆိုဘူးမှလည်းချိမှလည်းမဟုတ်တော့ဘူးသူတို့လည်းဒီ3000လည်းမပေးတော့ဘူးတဲ့အနေအထားမျိုးရှိတယ်
ပြီးခဲ့တဲ့စောင်းတိနံကာလတုန်းကတိနံအာမခံကြီးအနေနဲ့ချင်းငွေရဲ့100ခိုင်နှုန်းတရေကကို1000ကျပ်သာပေးသွင်းခဲ့ရတာဖြစ်ပြီးအခုနှစ်မိုးစဘာအာမခံကြီးကို200ခိုင်နှုန်းအထိတိုးမြင့်ကောက်ခံတဲ့အတွက်အာမခံမထားလိုကြတာဖြစ်တယ်လို့တောင်သူတွေကပြောဆိုကြပါတယ်မြမအာမခံလုပ်ငန်းကတော့မိုးစဘာဟာမိုးရသည်စိုက်ပျိုးရတာဖြစ်လို့ပျက်စီးနိုင်မှုအခြေအနေပိုများတဲ့အတွက်အာမခံကြီးကိုတိုးမြင့်ကောက်ခံရတာလို့တုံ့ပြန်ပြောဆိုထားပါတယ်
အတိအကျကျွန်တော်တို့အာမဂံဒီလုပ်တဲ့ပုံစံကဒီရာသီဥတုညွန်ကင်းရဲ့အားတောင်ကျင်းလို့ပြောလို့ရတယ်အားနည်းကျင်းလို့ပြောလို့ရတယ်ဥပမာဆိုကြပါစို့ကျွန်တော်တို့ကခရမ်းမူလဝဒသက္ကံကြီးခရမ်းမူလဝဒသက္ကံမှာအကျုံးနဲ့ပြုတ်နေတဲ့အကုန်လုံးကျွန်တော်တို့ကသမ္မတနဲ့မူကြီးကြော်လာတဲ့အကုန်ရောအားအဲ့ဒီလိုအားဖြင့်ကျွန်တော်တို့ရဲ့ဒီအာမခံပုံစံကတော့အလုံးထားပါပဲဒီမှာဒီဘာလဲဆိုရင်ညောင်းကြီးပေါ်ရင်သူ့လိုညောင်းကြီးရတယ်မာရောညောင်းကြီးမရဘူးဆိုတဲ့ပုံစံမဟုတ်ဘူးသမထရမူကြီးတွေလည်းကြော်သွားတာနဲ့ဒီမှာပြည့်ချင်းမပြည့်ချင်းပေါ်မရှိအချင်းမကန်နေတဲ့မူကြီးတွေလည်းကြော်တာနဲ့ကျွန်တော်တို့ကညောင်းရမယ်ပုံစံ
ရာသီဥတုအညွန်ကိန်းခြေပြုဒီနဲ့အာမခံအကျုံးဝင်ကာလကိုကာလပိုင်းခြားအနေနဲ့ဇူလိုင်1ရက်ကနေဩဂုတ်လကုန်ထိပထမကာလအဖြစ်သတ်မှတ်ထားပြီးစက်တင်ဘာလ1ရက်ကနေအောက်တိုဘာလကုန်ထိကိုဒုတိယကာလအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။သတ်မှတ်ကာလအတွင်းမှာရာသီဥတုကြောင့်စိုက်ခင်းတွေပျက်စီးခဲ့ရင်မြို့နယ်လိုက်ဖွဲ့စည်းထားတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကြီးကြပ်ကော်မတီကစာရင်းပြုစုတင်ပြပေးရမှာဖြစ်ပြီးမြမအာမခံလုပ်ငန်းကတောင်သူတွေကိုရော်ကျစ်ပြန်လည်ပေးရသွားမှာဖြစ်တယ်လို့ဆိုပါတယ်။
အခုစပီးဇွန်လ26ရက်နေ့ကနေဇွန်လ9ရက်နေ့ထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စင်တွေကိုပြောပြပေးချင်ပါသေးတယ်။ပြင်ပပုကုန်ပဲအများစုလက်ကျင်နေနေပြီးရောင်းဝယ်အေးနေရကြောင့်ဈေးတည်ငြိမ်နေပြီမဲ့မပယ်ကတော့ဈေးမြင့်တက်လာပါသေးတယ်။ပဲစင်ကတော့ဈေးဆက်ချနေတာကိုတွေ့ရပါသေးတယ်။ဇွန်လနောက်ဆုံးပတ်ကဈေးချဆင်ရတဲ့မဲ့ပဲကတော့ဇွန်လ2ရက်နေ့မှာတော့အနည်းငယ်ပြင်သက်ရိပ်ပြလာပါသေးတယ်။ပြီးခဲ့တဲ့ဇွန်လတတိယပတ်မှာတော့ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမက်ပေတံကို34သိန်းထဲမှာရှိခဲ့ပြီးမယ်ဇွန်လလတရနေ့မှာတော့တံကို33သိန်း12000ကျပ်အထိပြန်ချဆင်ခဲ့ပါတယ်ဇွန်လလနေ့ရနေ့မှာတော့တံကို33သိန်းနဲ့3000ကျပ်အထိပြင်းပြသလာတာကိုတွေ့ရပါတယ်ဈေးကွက်ထဲမက်ပေအဝင်နေနေရာကြောင့်အယောင်းဝယ်လေးနေပါနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်အိန္ဒိယမှာတော့မိုးစိုက်ပေအေကတူလာတဲ့အတွက်ပဲစည်းတွေပြင်ကြနေပြီမယ်မကြခင်မှာတော့ဈေးပြင်းမြင့်တက်လာနိုင်တယ်လို့ကုန်သည်တွေကတုံ့တက်ထားပါတယ
်ပဲစည်းကုန်ကတော့ဈေးစတိုက်ပြန်ကြဆင်းနေပါတယ်ပြီးခဲ့တဲ့ဇွန်လတတိယဘက်ကဒဒံကို46သိန်းအထက်ထိပေါက်ဈေးရှိခဲ့ပြီးဇွန်လ2ရက်နေ့မှာတော့44သိန်း5000ကျပ်ဝန်းကျင်အထိပြန်ကြဆင်းသွားပါတယ်အ ိန္ဒိယမှာတော့ပဲစင်ကုံ site A ကအထွတ်နှုန်းတိုးခဲ့တဲ့အတွက်ဈေးကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်ပဲစင်ကတော့ဆောင်းလက်ကျန်နေပါနေပြီဖြစ်တာကြောင့်အရေးသွေးပေါ်မူတည်ပြီးပဲစင်အညာ 56.25 ပိတ်တာဝန်တအိတ်ကို38000ကနေ26000ကျပ်ထိပေါက်ဈေးရှိနေပါတယ်တပတ်အတွင်းတအိတ်ကို6000ကျပ်လောက်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်
ညတော့ပဲရတော့ဈေးွက်ထဲအရောင်းဝယ်နေနေရကြောင့်ဈေးနေငယ်ပြင်ကျဆင်းလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လလနေ့ရက်နေ့ကညတော့ဝယ်၄၅ပိတ်တာဝန်တအိတ်ကို38000ကနေ32500ကျပ်ထိပေါက်ဈေးရှိနေပြီးတအိတ်ကို5000ကျပ်လောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာကန်တာနဲ့ဆိုင်တဲ့စီးပွားရေးသတင်းတွေကို Farmer Times Media ကနေပြီးတော့ဖွဲ့သားတွေတင်ဆက်ပေးကြတာပါအခုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ကမ္ဘာအပူချိန်မြင့်တက်မှုအကျိုးဆက်ကြောင့်ပုံမှုပြင်းထန်လာတဲ့ဥရုယာတီပြောင်းလဲမှုတွေကိုခံမှန်းတဲ့နေရာမှာဉာဏ်ရည်တုနည်းပညာကိုအသုံးချနေကြပါပြီအာဖရိကဥဂျိုဒေတာကလူသားပေါင်းများစွာရဲ့အသက်ဘေးအတွက်စားနပ်ရိက္ခာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ဗြိတိန်အော့စဖို့တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့ AI နည်းပညာနဲ့ရာသီဥတုကြိုတင်ခန့်မှန်းနိုင်ဖို့ဆောင်ရွက်နေတာပါဥရိယာတီနဲ့နာဂတ်ကဘာအစီအစဉ်မှာမှတ်နှမ်းလောင်းတင်ပြပေးထားပါတယ်ခင်ဗျာ
ဥတုရာသီပြောင်းလဲမှုပုံမပြင်းထန်လာတာနဲ့အများရေကြီးရေရှင်းတာမိုးခေါင်ရေရှားတာနဲ့တော်မီကြီးတွေပုံမလောင်ကျွမ်းလာတာကိုနိုင်ငံဆောင်မှာခက်စစိတ်တွေ့လာနေရပြီးပို့ပြီးတော့လည်းပြင်းထန်လာပါတယ်အာဖရိကဥချိုဒေသကတော့မိုးသည်ထန်လေးရှိပြီးရေကြီးရေရှမ်းတာအဖြစ်များတဲ့အတွက်လူအသက်တွေအပါအဝင်လူမဘဝတွေထိခိုက်ပျက်စီးနေရတာပါ။ဥတုရာသီပြောင်းလဲမှုပိုဆိုးလာတဲ့အတွက်ဒေသရင်းပြင်းထန်တဲ့မိုးလေဝသအခြေအနေတွေကိုသိပ္ပံပညာရှင်တွေကဉာဏ်ရည်တို့ဤပညာသုံးပြီးတော့ခန့်မှန်းနေပါပြီ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ဗြိတိန်အော့စဖို့တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီး AI နည်းပညာနဲ့ရာသီဥတုကြိုတင်ခန့်မှန်းနေတာပါ။Oxford တက္ကသိုလ်ကဥတုရာသီရေရာသိပ္ပံပညာရှင်ရှာရူတီနတ်ကအခုလိုရှင်းပြပါတယ
် So it's a hybrid approach where we have artificial intelligence to then
ဒါတော့နည်းပညာနှမျိုးနဲ့ပေါင်းထားတဲ့ဆောင်ရွက်မှုဖြစ်ပါတယ်ယူပဗေဒနည်းပညာနဲ့လေ့လာလို့မရပဲရှုပ်ထွေးတဲ့အပိုင်းတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့လေ့လာပြီးအဲ့ဒီကွက်လက်တွေကိုဖြည့်ဆည်းပေးတာပါအဲ့ဒီခါမှာရှုပ်ထွေးလာတဲ့ဖြစ်စဉ်တွေကို data အချက်လက်တွေလို့ဆက်ပြီးတော့တွက်ချက်လာနိုင်မှာဖြစ်ပါတယ်ဒါဆိုရင်တော့လက်တွေ့အမှန်တကယ်ဖြစ်လာနိုင်တဲ့အခြေအနေတွေကိုကျမတို့အကောင်းဆုံးခန့်မှန်းနိုင်မှာပ
ါ Satellite ဂျူရူကနေစုဆောင်းထားတဲ့တိမ်ဆိုင်တိမ်ခဲတွေနဲ့တိမ်တွေပေါ်ကအပူချိန်ဆိုင်ရာ data အချက်အလက်တွေကိုအခြေခံပြီးတော့ပြင်းထန်တဲ့မိုးလေဝသအခြေအနေကို AI ကကြိုတင်ခန့်မှန်းတာပါ
So for the AI there is the part where it predicts but to predict
AI ကတော့ကြိုတင်ခန့်မှန်းမှုတွေလုပ်ပေးပါတယ်အဲ့လိုကြိုတင်ခန့်မှန်းနိုင်အောင် AI ကိုအရင်ဆုံးလေ့ကျင့်ပေးရပါတယ်အစင်ဆက်လေးလာကယူထားတဲ့ data အဟောင်းတွေနဲ့လေ့ကျင့်ပေးတာပါ AI ကြိယာတွေတဲကိုမိုးလေဝသကြိုတင်ခန့်မှန်းချက်နဲ့ဆိုင်တဲ့ data တွေထည့်ပေးပါတယ်အဲ့ဒီကြိုတင်ခန့်မှန်းချက်တွေနဲ့နောက်ဆုံးပေါ်မိုးလေဝသ satellite ဂျူရူတွေစီကရလာတဲ့ data ချက်လက်တွေကိုအခြေခံပြီးလက်တွေ့အခြေအနေနဲ့ကိုက်ညီမှုရှိအောင်သူ့ကိုလေ့ကျင့်ပေးပါတယ
်တခြား AI နည်းပညာတွေလိုပဲမိုးလေဝသခန့်မှန်းတဲ့ဉာဏ်ရည်တို့နည်းပညာတွေ satellite တိုးတက်လာနေပြီးတော့ကြိုတင်ခန့်မှန်းချက်တွေလည်းမှန်ကန်လာပါတယ်လေ့ကျင့်မှုကြားလေလေAI ရဲ့ခန့်မှန်းချက်တွေကတကယ်လက်တွေ့မှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပိုးပြီးတော့နှိစက်လာလေလေပဲလို့လဲရှယ်ရူတီကပြောပါတယ်။ဗြိတိန်လိုနိုင်ငံတွေမှာတော့မိုးလေဝသကြိုတင်ခန့်မှန်းဖို့စူပါကွန်ပျူတာအထူးထုတ်ကွန်ပျူတာစက်ကြီးတွေကိုအသုံးပြုနေတာပါ။ဥပမာဗြိတိန်မိုးလေဝသဌာနကအထူးထုတ်ကွန်ပျူတာတွေမှာသစ္စကန်ကိုအကြိမ်ရေထရီလီယံပေါင်း16000ထိခန့်မှန်းသွက်ချက်ပေးပါတယ်။အဲ့ဒီစူပါကွန်ပျူတာတွေ data အချက်အလက်စုဆောင်းမှုစခန်းတွေနဲ့ radar စနစ်တွေဟာကုန်ကျစရိတ်ကြီးလို့တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေမတန်နိုင်ကြပါဘူး။ Oxford တက္ကသိုလ်ယူပဗေဒဌာနကဆောင်ရနေတဲ့မိုးလေဝသကြိုတင်ခန့်မှန်းတဲ့ AI ကိုတော့ laptop ကွန်ပျူတာကနေဆောင်ရနိုင်ပါတယ်။လက်ရှိမှာတော့အစမ်းကာလနဲ့ဆောင်ရနေကြပေမဲ့ရလတ်တွေကအားရစရာကောင်းတယ်လို့အာဖရိကဥချုံဒေသမှာလက်တွေ့စမ်းသပ်လုပ်ကိုင်နေတဲ့သူတွေကပြောပါတယ်။WFP စာနာရိတ်ခါစီမံခန့်ခွဲရေးဌာနမန်နေဂျာ Isaac Obai ကတော့ဥတုရာသီပြောင်းလဲမှုအရေးအမြန်ဆောင်ရွက်ဖို့လိုတယ်လို့ထောက်ပြပါတယ
် If nothing is been done in issuing information or early warning messages regarding this extreme weather
ဒီလောက်ထိပြင်းထန်တဲ့မိုးလေဝသအခြေအနေကြိုတင်ခန့်မှန်းချက်တွေထုတ်ပေးနိုင်အောင်ဘာမှမလုပ်နိုင်ဘူးဆိုရင်တော့ဒုက္ခရောက်တဲ့လူတွေပိုပြီးတော့များလာပါလိမ့်မယ်ဒီလိုရာသီဥတုမျိုးနဲ့ကြုံတွေ့ရတဲ့လူတွေပိုများလာပြီးလူမှုဘဝတွေတင်မကပဲလူအသက်တွေလည်းပို့ပြီးတော့ဆုံးရှုံးကြရမှာဖြစ်ပါတယ်ပ ြင်းထန်တဲ့ရာသီဥတုအခြေအနေတွေပိုအဖြစ်များပြီးပိုပြီးတော့လည်းကြမ်းတမ်းလာပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပိုဆိုးလာတယ်လို့ထင်ပါတယ်ဒါကိုဘာမှမလုပ်ပဲဒီအတိုင်းပဲလက်ပိုက်ကြည့်နေမယ်ဆိုရင်တော့လူတွေပိုပြီးတော့ဒုက္ခရောက်တာကိုတွေ့ရပါလိမ့်မယ်စားဖို့နေရေးခက်ခဲပြီးဆင်းရဲမွဲတေမှုကလည်းအတော့ကိုတိုးလာမှာပါ
အာဖရိကဒေသမှာမိုးလေဝသစခန်းတွေမရှိပဲဒေသတွေစုဆောင်ထားတာမရှိတဲ့အပြင်ရာသီဥတုအပြောင်းလဲကမြန်ဆန်လွန်းတဲ့အတွက်မိုးလေဝသကြိုတင်ခန့်မှန်းဖို့အတော်ခက်ခဲပါတယ် AI က48နာရီမိုးလေဝသကြိုတင်ခန့်မှန်းချက်ထုတ်နိုင်မယ်ဆိုရင်တော့အဲ့ဒီသတင်းအချက်အလက်တွေကို phone message တွေ email တွေနဲ့ radio နဲ့ရုပ်မြင်သံကြားကပါထုတ်လင့်ပေးနိုင်ပါတယ်အာဖရိကမိုးလေဝသကြိုတင်ခန့်မှန်းရေးအဖွဲ့အစည်းကမိုးလေဝသပညာရှင် Myslin Guroshava ကအခုလိုပြောပါတယ်
So we are really confident that AI models can actually improve the forecasting system. So not just at short range, but
ညာရီတို့နည်းပညာသုံးထားတဲ့မိုးလေဝသကြိုတင်ခန့်မှန်းချက်စနစ်တွေအမှန်တကယ်တိုးတက်လာမယ်ဆိုတာကျမတို့ယုံကြည်မှုအပြည့်ရှိပါတယ်။ရက်ပိုင်းလောက်အတွက်ပဲမိုးလေဝသကြိုတင်ခန့်မှန်းချက်ထုတ်ပေးတာမျိုးတွေမကဘဲရာသီတစ်ခုလုံးစာအတွက်ခန့်မှန်းလာနိုင်မယ်လို့ထင်ပါတယ်။အဲ့ဒီလိုသားအမှန်တကယ်ဆောင်ရွက်နိုင်မယ်ဆိုရင်တော့တဘာဝဘေးအန္တရာယ်ဆိုင်ရာအရေးပေါ်ကြိုတင်သတိပေးစနစ်တွေအတွက်ကြီးမားတဲ့အထောက်အကူဖြစ်မယ်လို့ထင်ပါတယ
်။ကင်ညာနဲ့အီသီယိုးပီးယားနိုင်ငံမှာ AI နဲ့မိုးလေဝသကြိုတင်ခန့်မှန်းချက်တွေစမ်းသပ်အသုံးပြုနေပြီးမကြာခင်နေရအတော်များများအထိတိုးချက်အသုံးပြုသွားဖို့အစီအစဉ်ထားပါတယ်။အောင်မြင်ပြီးဆိုရင်တော့ဥတုရာသီပြောင်းလဲမှုကြောင့်ရာသီဥတုအခြေအနေတွေပြင်ထန်ပြီးလူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတဲ့အခြားနိုင်ငံတွေမှာလည်းအသုံးပြုသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုကမ္ဘာစာနာရိတ်ခအစီအစဉ် WFP Oxford တက္ကသိုလ်ကင်ညာမိုးလေဝသဌာနနဲ့အာဖရိကမိုးလေဝသဌာန IQPAC တို့ပူးပေါင်းဆောင်ရွက်နေတာပါ။ဒီအစီအစဉ်ကို Google ကလည်းကူညီထောက်ပံ့ပေးထားတာဖြစ်ပါတယ်။ကျမနောင်လောပါ။
AI နည်းပညာသုံးပြီးတော့ရာသီဥတုကြိုတင်ခန့်မှန်းဖို့ကြိုးပမ်းနေတဲ့အကြောင်းမနန်းလောင်တင်ပြပေးခဲ့တာပါအခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းတွေတဲ့ကတုဒအစီအစဉ်မှာတော့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်အကြောင်းကြားကြပါမယ်လူတိုင်းမှာမွေးရပါလွတ်လပ်စွာထင်မြင်ခွင့်ယုံကြည်ခွင့်ကိုးကွယ်ခွင့်တွေရှိပါတယ်ဒီခွင့်ရေးတွေကိုဘယ်နိုင်ငံတွေမှာအပြည့်အဝခံစားနိုင်ကြသလဲဆိုတာနဲ့လူတွေကိုးကွယ်မှုအများဆုံးဘာသာတရားတွေအကြောင်းမညွညွလင်ကသတင်းတွေကတုဒအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
လူသားတွေမှာမိမိယုံကြည်မှုနဲ့အတူဘာသာတရားကိုးကွယ်မှုတွေရှိကြပါတယ်။လူသားတွေရဲ့မွေးရာပါအခွင့်အရေးတွေကိုပြဋ္ဌာန်းထားတဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးကြီးညာစာတမ်းအပိုက်၁၈မှာဆိုရင်လေလူတိုင်းမှာလွတ်လပ်စွာတွေးခေါ်ကြံစားခွင့်လွတ်လပ်စွာခံယူရပ်တည်နိုင်ခွင့်နဲ့လွတ်လပ်စွာသက်ဝင်ယုံကြည်ကိုးကွယ်နိုင်ခွင့်ရှိတယ်ဆိုပြီးဖော်ပြထားတာပါ။ဒီအခွင့်အရေးတွေမှာမိမိကိုးကွယ်တဲ့ဘာသာဓမ္မမဟုတ်သက်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာပြောင်းလဲနိုင်တဲ့အပြင်မိမိတယောက်တည်းဖြစ်စေတခြားသူများနဲ့စုပေါင်းပြီးတော့ဖြစ်စေလူအများရှိမှမှာပဲဖြစ်ဖြစ်လူအများရှိမှမှာမဟုတ်ပဲဖြစ်ဖြစ်ကိုကိုးခွေတဲ့ဘာသာကိုဒါမှမဟုတ်တည်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာသင်ပြနိုင်ခွင့်ကျင့်သုံးနိုင်ခွင့်ဝိပုကိုးခွေနိုင်ခွင့်စောင့်တည်နိုင်ခွင့်တွေရှိတယ်ဆိုပြီးပြဋ္ဌာန်းထားတာပါဒါပေမဲ့လည်းကမ္ဘာနိုင်ငံတချို့မှာတော့လွတ်လပ်စွာကိုးခွေယုံကြည်မှုဆိုတဲ့အခွင့်အရေးမရှိတာတွေအားနေတာတွေကြုံနေရဆဲပဲဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်2024ဇွန်လ26ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အပြည့်အစုံဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းကမ္ဘာနိုင်ငံတွေရဲ့ဘာသာရေးနဲ့ကိုးကွယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးဖော်ပြထားတာပါဒီထဲမှာမြန်မာနိုင်ငံကတော့အနိုင်ဆုံးဖြစ်တဲ့စိုးရင်ရတဲ့နိုင်ငံအဆင့်မှာပါဝင်နေတာပါမြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရင်စရာအဆင့်မှာရှိတဲ့တခြားနိုင်ငံတွေကတော့အာဖဂန်နစ္စတန်အဇာဘိုင်ဂျန်တရုတ်ကျူဘာအီရီထရီးယားအိန္ဒိယအီရန်နီကရာဂွာနိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ဒီအာရေဗျာတာဂျီကစ္စတန်တာကမနစ္စတန်နဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်
ဆိုတဲ့ website စာမျက်နှာမှာတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဘယ်နိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အရှိဆုံးလဲ၊ဘယ်နိုင်ငံတွေကတော့လွတ်လပ်ခွင့်အနည်းဆုံးလဲဆိုပြီးကမ္ဘာနိုင်ငံပေါင်း89နိုင်ငံကိုလေ့လာသုတေသနပြုဖော်ပြထားပါတယ်။ဒီလေ့လာမှုတွေအရတော့ကနေဒါနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားတာပါ။အဲ့ဒီနောက်မှာ United Kingdom, Denmark, Netherlands, Sweden, Norway,Finland, Belgium, Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေလို့ဖော်ပြထားပါတယ် UAE, Saudi Arabia, Qatar, တရုတ် Iran, Oman, Myanmar, Belarus, Bahrain နဲ့ Israel နိုင်ငံတွေကိုတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနောက်ဆုံးအဆင့်မှာရှိနေတဲ့နိုင်ငံတွေလို့ဖော်ပြထားတာပါဘာသာရေးလွတ်လပ်ခွင့်အချက်လက်တွေနဲ့ပတ်သက်ပြီးတစ်ဆက်တည်းလူသားတွေရဲ့ယုံကြည်ကိုးကွယ်မှုဆိုင်ရာဘာသာတရားတွေထဲမှာယုံကြည်ကိုးကွယ်မှုအများဆုံးရှိတဲ့ဘာသာတရားကိုကြည့်မယ်ဆိုရင်တော့ခရစ်ယာန်ဘာသာကကိုးကွယ်မှုအရေအတွက်အများဆုံးဖြစ်တယ်လို့ World Population Review မှာဖော်ပြထားပါတယ်။ကမ္ဘာလူဦးရေရဲ့37ရာခိုင်နှုန်းကျော်ရှိတာပါ။ဒုတိယကတော့အစ္စလမ်ဘာသာပါ။ကမ္ဘာလူဦးရေရဲ့ 24.9 ရာခိုင်နှုန်းကျော်ရှိပါတယ်။တတိယကတော့ကမ္ဘာလူဦးရေရဲ့ 1.6 ဘီလီယံကိုးကွယ်မှုရှိတဲ့ဟိန္ဒူဘာသာဖြစ်ပါတယ်။ဗုဒ္ဓဘာသာကတော့ယုံကြည်ကိုးကွယ်သူပေါင်း906သန်းကျော်နဲ့သရုပ်ထားနေရာမှာရှိနေတာပါ။အခုလိုဘာသာတရားအယူဝါဒတွေအပေါ်တက်ဝင်ယုံကြည်ကိုးကွယ်လိုက်ရှောင်နေသူတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘယ်အယူဝါဒနဲ့ဘယ်ဘာသာတရားကိုမှယုံကြည်ကိုးကွယ်မှုမရှိတဲ့သူတွေလည်းတနေ့တဲ့တနေ့များလာနေပြီးအခုဆိုရင်ကမ္ဘာလူဦးရေရဲ့ရာခိုင်နှုန်းအရကြည့်ရင် 15.58 ရာခိုင်နှုန်းကျော်ရှိလာပါပြီ။ဒါကြောင့်မို့ကမ္ဘာမှာခရစ်ယာန်ဘာသာနဲ့အစ္စလာမ်ဘာသာကိုးကွယ်သူအရေအတွက်တွေ့ပြီးရင်ဘေဘာသာတရားကိုမှမကိုးကွယ်တဲ့သူတွေကတတရာအများဆုံးနေရာမှာရှိနေတာပါရှင
်။လောလတ်စွာယုံကြည်ကိုးကွယ်ခွင့်အကြောင်းမညွညွလွင်တင်ဆက်ပေးခဲ့တာပါ။စနေညအတွက်ပတ်စဉ်စီဇန်တွေကတော့ဒီလောက်ပါပဲ။မကြာခင်စနေညအစီအစဉ်တွေပြီးဆုံးတော့မို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဝင်းမင်းတက်လက်ပြောပြပေးပါအောင်ခင်ဗျာ
။ဒီတိန်ဝင်ကြီးချုပ်သက်ကီယာစတန်မာကလုံခြုံရေးနဲ့ကာကွယ်ရေးကိုဦးစားပေးမယ်လို့ပြောလိုက်ပါတယ်။ပြည်ထောင်စုရသည့်အတွက်ပထမတာဝန်ကလုံခြုံရေးနဲ့ကာကွယ်ရေးဖြစ်တယ်လို့ဝန်ကြီးချုပ်သစ်စတာမာကပထမဆုံးလုပ်တဲ့ဒီနေ့စနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။ဒါအပြင်နေတိုးစီမဟာမိတ်အဖွဲ့နဲ့ယူကရိန်းကိုဆက်ထောက်ခံသွားမယ်လို့လည်းဝန်ကြီးအဖွဲ့အစည်းအဝေးအပြီးမှာလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာစတာမာကဆက်ပြောခဲ့ပါတယ်ခင်ဗျာ။နောက်အီရန်သမ္မတသစ်ဖြစ်မဲ့ပြုပြင်ပြောင်းလဲလူသူမဆုပဇက်စကီယန်ကလည်းလမ်းချမ်းကိုပြည်သူနဲ့အတူဖြတ်ဖို့ပြောလိုက်ပါတယ်။အီရန်သမ္မတရွက်ကောက်ပွဲနိုင်ခဲ့တဲ့အလဲလက်သဘောထားရှိသူပဇက်စကီယန်ကခက်ခဲတဲ့လမ်းကိုသူနဲ့အတူရှေ့ဆက်ဖြတ်လျှောက်ကြဖို့ပြည်သူတွေကိုဒီနေ့တိုက်တွန်းလိုက်တာပါခင်ဗျာ။နောက်မြန်မာစစ်ကောင်စီဒီကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံကိုရောက်ရှိသွားပါပြီ။တရုတ်ဥဆောင်ဖွဲ့စည်းထားတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ရဲ့အစိမ်းအောင်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုတက်ရောက်ဖို့သွားတာလို့စစ်ကောင်စီပြောခင်ရက VOA ကိုအတည်ပြုပါတယ်။တရုတ်စေးဆက်ပေးခဲ့လို့ယာယီအပြစ်ရက်ခဲ့တဲ့တရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်ပြင်းထန်လာခြင်းဒုကာကွယ်ရေးဦးစီးရုံးလည်းဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်ကိုသွားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြသွားတာပါ။စနေညရဲ့ VOA တန်လွင့်စီစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ TN1 နဲ့ Saida Handong တို့ဖြစ်ပါတယ်။ VOA ကိုတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်စီသူပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောကအပေါင်းကကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you.